အနန္တတကုရှင်ဖရာသခင်ဤမိမ့်မွက်ချက်များဖရာသခင်ဤအမှုတော်ဖရာသခင်ဤစိတ်တော်ဒါနှင့်ဖရာသခင်ကိုယ်တော်တိုင်နှင့်အပိုင်းနှင့်အာဗြဟံနှင့်တခိတ္တဲဖြစ်သောကာလတွင်ဖျားသခင်သည်မြို့တစ်မြို့ကိုလည်းဖျက်ဆီးခဲ့သည်ဤမြို့မှာသောတုံဟုအမည်ရသည်လူများစွာသည်သောတုံအကြောင်းကိုယဉ်နှီးကြမည်မှာတန်တရားဖြစ်ဖွယ်မဟုတ်တော်လဲထိုမြို့ကိုကိုတော်ဖျက်ဆီးရခြင်းဤနောက်ခံအကြောင်းရင်းဖြစ်သောဖျားသခင်ဤအမြင်များကိုမူတယောက်မျှတိကျွမ်းကြခြင်းမရှိပေ ထို့ကြောင့်ယနေ့တွင်အောက်ပါအတိုင်းဖျားသခင်နှင့်အာဗြဟံအပြန်အလှန်ပြောဆိုသောစကားများအပြင်ထို့အချိန်ကသူ၏အမြင်များနှင့်စိတ်တော်ကိုလည်းလေ့လာကြမည်ဆက်လက်၍အောက်ပါကျမ်းပိုက်များကိုဖတ်ကြပါစို့ခကွေဖျားသခင်သည်သောတုံမျိုးကိုဖျက်ဆီးရမည်ကဘာဦးကျန်18:26ယေဟောဝါကငါသည်သောတုံမျိုးတွင်ဖြောင့်မတ်သူအယောက်90ကိုမျိုးတွင်း၌ရှာတွေ့လျင်သူတို့ဖို့အလို့ငါနေရာတစ်ခုလုံးကိုငါချမ်းသာပေးမည်ဟုမိန့်တော်မူ၏ကဘာ18:29 တဖန်တုံထုံမျိုး၌40ကိုတွေ့ကောင်းတွေ့တော်မူလိမ့်မည်ဟုရှောက်ဆိုပြန်လျင်ထို40အတွက်ငါမပြုတ်ဘဲနေမည်ဟုမိန့်တော်မူ၏ကဘာ18:30တဖန်တုံထုံမျိုး၌30ကိုတွေ့ကောင်းတွေ့တော်မူလိမ့်မည်ဟုရှောက်ဆိုပြန်လျင်ထိုမျိုး၌30ကိုငါတွေးလျင်ငါမပြုတ်ဟုမိန့်တော်မူ၏ကဘာ18:31တဖန်တုံထိုမျိုး၌20ကိုတွေးကောင်းတွေးတော်မူလိမ့်မည်ဟုရှောက်ဆိုပြန်လျင်ထိုမျိုး၌20ကိုငါတွေးလျင်ငါမပြုတ်ဟုမိန့်တော်မူ၏ကဘာ18:32တဖန်တုံထိုမျိုး၌30ကိုတွေ့ကောင်းတွေ့တော်မူလိမ့်မည်ဟုရှောက်ဆိုပြန်လျင်30အတွက်ငါမဖြတ်စည်းဘဲနေမည်ဟုမိန့်တော်မူ၏ဤသည်တို့မှာတမာကျန်းထဲမှငါရွေးချယ်ထားသောကောင်းနှုတ်ချက်အချို့ဖြစ်သည်၎င်းတို့မှာအပြည့်အစုံမူရင်းပုံစံများအတိုင်းမဟုတ်ပါအကယ်၍၎င်းတို့ကိုသင်တို့ကြည့်လိုပါကတမာကျန်းထဲတွင်သင်တို့ကိုယ်တိုင်ရှာ၍ကြည့်နိုင်ပါသည်အချိန်ကုန်သက်သာစေရန်မူရင်းပုံစံတစ်စိတ်တစ်ဒေသကိုငါထိန်ချန်ခဲ့ခြင်းဖြစ်သည်ဤနေရာတွင်အဓိကကျသောကျမ်းပိုင်းနှင့်စာကြောင်းအချို့တို့ကိုသာငါရွေးချယ်ခဲ့ခြင်းဖြစ်၍ငါတို့၏ရှင်ဤမိတ္တဟာယအတွက်ဆက်ဆက်မှုမရှိသောစာကြောင်းအချို့တို့ကိုခြံခဲ့ခြင်းဖြစ်သည်ငါတို့မိတ္တဟာယဖွဲ့သောကျမ်းပိုက်များနှင့်အကြောင်းအရာအလုံးတို့တွင်ငါတို့ဤအာယုံပြုခြင်းသည်အသေးစိတ်အဖြစ်အပျက်များနှင့်ထိုအဖြစ်အပျက်များတည်းမှလူတို့ဤပြုမှုလှုပ်ဆောင်မှုတို့ကိုကြော်သွားခြင်းဖြစ်သည်ထိုတို့အာယုံပြုမည်အစားထိုစဉ်အချိန်ကဖျားသခင်ဤအမြင်များနှင့်အကြံအစီများအကြောင်းကိုသာငါတို့ပြောခြင်းဖြစ်သည်ဖျားသခင်ဤအမြင်များနှင့်အကြံအစီများထဲတွင်ငါတို့သည်ဖျားသခင်ဤစိတ်တော်ထားကိုမြင်ကြရလိမ့်မည်ဖြစ်၍ဖျားသခင်ပြုခဲ့သမျှအရာများအားဖြင့်ငါတို့သည်စစ်မှန်သောဖျားသခင်ကိုယ်တိုင်ကိုမြင်ကြရမည်ဖြစ်သည်ထို့အပြင်ဤအရာအားဖြင့်ငါတို့ဤရည်မှန်းချက်ပြည့်မီမီဖြစ်သည်ဖျားသခင်သည်သူဤနှုတ်ကပတ်တော်များကိုနာခံပြီးမိန့်တော်မူချက်များကိုလိုက်နာနိုင်သောသူများကိုသာဂရုစိုက်သည် အထက်ပါကျမ်းပိုက်များတွင်အဓိကကျသောစာလုံးအချို့ပါဝင်သည်၎င်းတို့မှာဂဏန်းများဖြစ်သည်ပထမဦးစွာယေဟောဝါကမြို့ထဲ၌ဖြောက်မှတ်သောသူအယောက်90ကိုသူတွေ့လျင်တမျိုးလုံးကိုချမ်းသာပေးမည်ဟုဆိုခဲ့သည်တနည်းအားဖြင့်ဆိုသောထိုမျိုးကိုသူဖြတ်စည်းမည်မဟုတ်ဟုဆိုလိုသည်ထိုသို့ဆိုသောတောတုံမြို့ထဲ၌ဖြောက်မှတ်သောသူအယောက်90အမှန်တကယ်ရှိခဲ့သလားမရှိခဲ့ပါထိုသို့ဆိုပြီးနောက်အာဗြဟံသည်ဖျားသခင်အားမြည်သည်ကိုပြောခဲ့သည်။သူက40ကိုတွေ့ကောင်းတွေ့လျင်အဘယ်သို့နည်းဟုဆိုခဲ့သည်။ထိုအခါဖျားသခင်ကငါမပြုတ်ပဲနေမည်ဟုပြန်ဆို၏။ထိုနောက်အာဗြဟံက30ကိုတွေ့ကောင်းတွေ့လျင်အဘယ်သို့နည်းဟုဆိုပြန်သည်။ထိုအခါဖျားသခင်ကငါမပြုတ်ပဲနေမည်ဟုပြန်ဆို၏။ထိုသို့ဆိုသော20ဆိုလျင်အဘယ်သို့နည်းငါမပြုတ်ပဲနေမည်။30ဆိုလျင်အဘယ်သို့နည်းငါမပြုတ်ပဲနေမည်။သောတုံမြို့ထဲ၌ဖြောက်မှတ်သောသူ10ဦးအမှန်တကယ်ရှိခဲ့သလား10ဦးမရှိခဲ့ပါသို့သောတဦးရှိခဲ့သည်ဤသူမှာမြည်သူဖြစ်သည်ထိုသူမှာလောတဖြစ်သည်ထိုစဉ်ကသောတုံမြို့ထဲဖြောက်မှတ်သူတဦးမြသာရှိခဲ့တော်လဲဖျားသခင်သည်ဤကနန်းနှင့်ပတ်သက်လာပါကအလွန်တင်းကျပ်သို့မဟုတ်တိကျခဲ့သလားမဟုတ်ပါသူမတင်းကျပ်ခဲ့ပါထို့ကြောင့်လူက40ဆိုအဘယ်နည်း30ဆိုအဘယ်နည်းဟု၍30ဆိုအဘယ်နည်းရောက်သည့်အထိဆက်၍မေးခဲ့သည်ဖျားသခင်က10ဦးသာရှိခဲ့လျင်လေသူမျိုးကိုငါမဖြတ်စီ၎င်းကိုငါချမ်းသာပေးပြီးထိုစေဦးအပြင်အခြားလူများကိုပါခွင့်လွှတ်မည်ဟုဆိုခဲ့သည်စေဦးဆိုသည်မှာအလွန်နှဲတော်လဲအမှန်တကယ်သောကြုံ၌ဖြောက်မှတ်သောသူအရေအတွက်မှာရင်းလောက်ပင်မရှိကြောင်းတွေ့ခဲ့ရသည်ထို့အပြင်ဖျားသခင်၏အမြင်တွင်ထိုမြို့သားတို့၏အဖြစ်တရားနှင့်မကောင်းမှုသည်ထိုလောက်ပင်ဖြစ်ခဲ့သဖြင့်ဖျားသခင်သည်၎င်းတို့ကိုမဖြက်စီပဲမနေနိုင်လောက်အောင်ပင်ရွေးချယ်စရာမရှိဖြစ်ခဲ့ကြောင်းကိုသင်တို့မြင်ကြရမည်ဖျားသခင်သည်ဖြောက်မှတ်တော်သူအယောက်90ရှိပါကမြို့ကိုသူမဖြက်စီဟုပြောခဲ့သည့်အခါအဘယ်အရာကိုသူဆိုလိုခဲ့ခြင်းဖြစ်သနည်းဤကနေ့များမှာဖျားသခင်အတွက်အရေးမကြီးခဲ့ပါအရေးကြီးသောအရာမှာမြို့တဲတွင်သူအလိုရှိခဲ့သောဖြောက်မှတ်သူများရှိမရှိဖြစ်သည်အကယ်၍မြို့တဲတွင်ဖြောက်မှတ်သောသူတဦးသာရှိခဲ့ပါကဖျားသခင်သည်မြို့ကိုဖျက်ဆီးခြင်းအကြောင်းကြောင့်၎င်းတို့အပေါ်ဘေးအန္တရာယ်ကျရောက်ခွင့်ပြုမည်မဟုတ်ပေ။ဤသည်မှာဖျားသခင်သည်မြို့ကိုဖျက်ဆီးမည်ဖြစ်စေမဖြတ်စည်းမည်ဖြစ်စေမြို့တဲတွင်ဖြောက်မှတ်သူမည်မျှရှိသည်ဖြစ်စေပဒါနမထားဘဲဖျားသခင်အတွက်မူကားဤဒုစရိုက်မျိုးသည်ကြိမ်ချင်းကိုခံရပြီးမနှင့်မျိုးစရာဖြက်စည်းတိုက်သောမျိုးဖျားသခင်ဤမြင်ကွင်းမှပျောက်ကွယ်တိုက်သောမျိုးဖြစ်တော်လဲဖြောက်မှတ်သောသူတို့မူကားဆက်လက်တည်ရှိသင့်ပေသည်မြည်သည့်ခေတ်ကာလဖြစ်ပါစေလူသားမျိုးနွယ်ဤတိုးတက်မှုအဆင့်တို့ကိုပဒါနမပြုဖျားသခင်ဤသဘောထားသည်မပြောင်းလဲပေ။သူသည်မကောင်းမှုကိုမုန်းတီး၍သူဤအမြင်တွင်ဖြောက်မှတ်သောသူတို့ကိုဂရုစိုက်လေ၏။ဖျားသခင်ဤရှင်လင်းသောဤသဘောထားမှာဖျားသခင်ဤဖြစ်ခြင်းကိုစစ်မှန်စွာထုတ်ဖော်ပြသခြင်းလည်းဖြစ်သည်။မြို့ထဲ၌ဖြောက်မှတ်သူတဦးသာရှိခြင်းကြောင့်ဖျားသခင်သည်ဆက်၍ဆိုင်းငံ့ခြင်းမရှိတော့ပေ။နောက်ဆုံးရလက်မှာ သောတုံသည်ဖြက်စီးခြင်းကိုဧကံခံခဲ့ရလေသည်ဤအရာတည်းမှသင်တို့မြည်သည်ကိုမြင်သနည်းထိုခေတ်ကာလတွင်ဖျားသခင်သည်မြို့တစ်မြို့၌ဖြောင့်မတ်သူအယောက်90ရှိခဲ့ပါက10ဦးရှိခဲ့ပါကထိုမြို့ကိုမဖြက်စီးပေဆိုလိုသည်မှာဖျားသခင်သည်သူကိုကြည်ညိုလေးမျက်ပြီးကိုးကွယ်နိုင်သည့်လူအနှဲငယ်ကြောင့်လူသားမျိုးနွယ်ကိုခွင့်လွှတ်ရန်နှင့်တီးခန့်ရန်ဆုံးဖြတ်လိုက်မည်သို့မဟုတ်လမ်းပြခြင်းအမှုကိုပြုတ်လိုက်မည်ဟုဆိုလိုသည်ဖျားသခင်သည်လူဤဖြောင့်မတ်သောအမှုများအပေါ်အလွန်စိတ်ချယုံကြည်သည်သူကိုကိုးကွယ်နိုင်သူများအပေါ်အလွန်စိတ်ချယုံကြည်ပြီးသူရှိတွင်ကောင်းသောအမှုများကိုလှူဆောင်နိုင်သူများအပေါ်အလွန်စိတ်ချယုံကြည်သည်အစောဆုံးကာလများမှစ၍ယနေ့တိုင်တစုံတဦးကိုတမာတရားသိစေခြင်းသို့မဟုတ်ဖျားသခင်ဤလန်ခရီးအကြောင်းပြောခြင်းကိုဖျားသခင်ဤတမာကျန်းစာထဲ၌သင်တို့ဖတ်ရှုခဲ့ဘူးသလားမြည်သည့်အခါမြမဖတ်ရှုခဲ့ရပါ။ငါတို့ဖတ်ရှုသည့်လူအတွက်ဖျားသခင်ဤနှုတ်ကပတ်တော်များသည်လူတို့အားမြည်သည့်အရာများကိုလှုပ်ရန်သာပြောသည်။အချို့ကသွား၍လှုပ်ဆောင်ခဲ့ကြသည်။အချို့ကမလှုပ်ခဲ့ကြပေ။အချို့ကယုံကြည်ခဲ့ကြပြီးအချို့ကမယုံကြည်ခဲ့ကြပေ။ရှိခဲ့သောအရာများမှာဤမြတာဖြစ်သည်ထို့ကြောင့်ထိုခေတ်ကာလ၌ဖြောင့်မတ်သောသူများမှာဖျားသခင်အမြင်တွင်ဖြောင့်မတ်သောသူများဖြစ်ပြီးဖျားသခင်ဤနှုတ်ကပတ်တော်များကိုကြား၍ဖျားသခင်ဤအမိန့်များကိုလိုက်နာသောသူများသာဖြစ်သည်၎င်းတို့သည်လူများအလယ်၌ဖျားသခင်ဤနှုတ်ကပတ်တော်အတိုင်းလှုပ်ဆောင်သောအစီအကံများဖြစ်ကြသည်ရင်းကဲ့သို့လူများကိုဖျားသခင်အားသိသောသူများဟု၍ခေါ်နိုင်သလား၎င်းတို့ကိုဖျားသခင်ဤစုံလင်စေခြင်းခံရသောသူများဖြစ်သည်ဟုခေါ်နိုင်သလား၎င်းတို့ကိုထိုသို့မခေါ်နိုင်ပါထို့ကြောင့်၎င်းတို့ဤအရေးအတွက်ညီမျှဖြစ်ပါစေဖျားသခင်ဤအမြင်တွင်ဖြောင့်မတ်သောဤလူများသည်ဖျားသခင်ဤလူယုံများဖြစ်သည်ဟုခေါ်ဝေါ်ခြင်းကိုခံထိုက်သလား၎င်းတို့ကိုဖျားသခင်ဤတတ်သေးခံများဟုခေါ်နိုင်သလားလုံးဝခေါ်နိုင်မည်မဟုတ်ပေ၎င်းတို့သည်ဖျားသခင်ဤလူယုံများနှင့်တတ်သေးခံများဖြစ်သည်ဟု၍ခေါ်ဝေါ်ခြင်းကိုဤကံအမှန်မထိုက်တန်ခဲ့ကြပါထိုသို့ဆိုသောဖျားသခင်သည်ရင်းလူများကိုမြည်သို့ခေါ်ခဲ့သည်နီတမာကျန်းစာထဲတွင်ငါတို့များမကြသေးမီကဖတ်ရှုခဲ့သောကျမ်းပိုင်များအထိဖျားသခင်သည်၎င်းတို့ကိုငါဤအစေခံဟုခေါ်သည့်ဖြစ်ရများစွာရှိပေသည်တနည်းအားဖြင့်ဆိုသောထိုအချိန်ကဖျားသခင်၏အမြင်တွင်ဤဖြောင့်မတ်သူတို့သည်ဖျားသခင်၏အစေခံများဖြစ်ခဲ့ကြပြီး၎င်းတို့သည်ကိုရော့ကိုကဘာမြေကြီးပေါ်တွင်အစေခံခဲ့သောလူများဖြစ်ကြသည်ထို့သောဆိုသောဖျားသခင်သည်ဤအမည်နာမကိုအဘယ်သို့ထင်ခဲ့သနည်းသူသည်၎င်းတို့ကိုအဘယ်ကြောင့်ထို့သို့ခေါ်ခဲ့သနည်းဖျားသခင်သည်လူတို့ကိုသူခေါ်သည့်အလျောက်သူဤစိတ်နှလုံးထဲတွင်စံသတ်မှတ်ချက်များရှိသလားသူ၌ဧကံအမှန်ရှိပေသည်ဖျားသခင်သည်လူတို့ကိုဖြောက်မှတ်သည်စုံလင်သည်တည်ကြည်သည်သို့မဟုတ်အစေခံဖြစ်သည်ဟုမိတို့ပင်ခေါ်ပါစေသူ၌စံသတ်မှတ်ချက်များရှိသည်သူသည်တစုံတဦးကိုသူဤအစေခံဟုခေါ်သည့်အခါဤသူသည်သူဤတမန်တော်များကိုလက်ခံနိုင်စွမ်းနှင့် သူ၏အမိန့်များကိုလိုက်နာနိုင်စွမ်းရှိပြီးတမန်တော်များမိန့်သည့်အရာတို့ကိုလှုပ်ဆောင်နိုင်သည်ဟုခိုင်မာစွာယုံကြည်ခြင်းဖြစ်သည်ထို့အပြင်ဤသူသည်မြည်သည့်အရာတို့ကိုလှုပ်ဆောင်သည်ကဘာမြေကြီးပေါ်၌လှုပ်ဆောင်ထမ်းရွက်ရန်လူသားတို့ကိုမိန့်မွက်ထားသောအရာတို့ကိုလှုပ်ဆောင်သည်ထို့အချိန်ကကဘာမြေကြီးပေါ်တွင်လူတို့လှုပ်ဆောင်ထမ်းရွက်ရန်ဖျားသခင်စီခိုင်းသောအရာများသည်ဖျားသခင်ဤနီးလန်းဖြစ်သည်ဟုခေါ်နိုင်သလောမခေါ်နိုင်ပါအဘယ်ကြောင့်ဆိုသောထိုအချိန်ကဖျားသခင်သည်လူတို့ကိုရိုးရှင်းသောအမှုအရာအနှဲငယ်တို့ကိုသာစေခိုင်းခဲ့ခြင်းကြောင့်ဖြစ်သည်သူသည်ရိုးရှင်းသောအမိတ်အနှဲငယ်ကိုမိတ်မွက်ခဲ့ကလူတို့ကိုဤအရာသို့မဟုတ်ထိုအရာလောက်ရန်သာဆိုခြင်းဖြစ်ပြီးထိုထက်မပိုခဲ့ပေ။ဖျားသခင်သည်သူ၏အစီစဉ်အတိုင်းလှုပ်ဆောင်နေခဲ့ခြင်းဖြစ်သည်။အဘယ်ကြောင့်ဆိုသောထိုအချိန်ကအခြေအနေများစွာတို့သည်ဖြစ်ပေါ်ခဲ့ခြင်းမရှိသေးခြင်းအချိန်မကျသေးခြင်းနှင့်ဖျားသခင်၏နိလန်းကိုလူတို့ခံယူရန်ခက်ခဲခြင်းကြောင့်ဖျားသခင်၏နိလန်းသည်ဖျားသခင်ဤစိတ်နှလုံးထဲမှထွက်လာရန်ပင်အစမပြုရသေးချေ30ဖြစ်စေ20ဖြစ်စေဤနေရာတွင်ငါတို့မြင်ရသည့်ဖျားသခင်ပြောခဲ့သောဖြောင့်မတ်သောလူများကိုသူသည်သူ၏အစေခံများအဖြစ်မြင်ခဲ့သည်ဖျားသခင်ဤတမန်တော်များဤအစေခံများထံရောက်လာသည့်အခါ၎င်းတို့သည်တမန်တော်များကိုလက်ခံက၎င်းတို့၏မိတ်ဆွေချက်များကိုလိုက်နာပြီး၎င်းတို့၏စကားများအတိုင်းပြုမူနိုင်ခဲ့ကြသည်ဤသည်မှာဖျားသခင်၏အမြင်တွင်အစေခံများအနေဖြင့်လှုပ်ဆောင်ပြီးစည်းတင်ပြီးရာသင့်သောအရာအတိအကျပင်ဖြစ်ခဲ့သည်ဖျားသခင်သည်လူတို့ကိုခေါ်သည့်သူ၏အမည်နာမများ၌အမြော်အမြင်ရှိသည်သူသည်၎င်းတို့ကိုသူ၏အစေခံများဟုခေါ်ခဲ့ခြင်းမှာ၎င်းတို့သည်ယခုသင်တို့ကဲ့သို့တရားဟောချက်များစွာကိုကြားနာခဲ့ရခြင်းဖျားသခင်ပြုသောအမှုအရာကိုသိခြင်းဖျားသခင်၏အလိုကိုများစွာသိနားလည်ခဲ့ခြင်းနှင့်သူ၏စီမံခန့်ခွဲမှုအစီအစဉ်ကိုနားလေသဘောပေါက်ခြင်းကြောင့်မဟုတ်ပဲ၎င်းတို့ဤလူတဘာဝမှာရိုးသားပြီး၎င်းတို့သည်ဖျားသခင်ဤနှုတ်ကပတ်တော်များကိုလိုက်နာနိုင်ခြင်းကြောင့်ဖြစ်သည်ဖျားသခင်သည်၎င်းတို့ကိုမိန်သည့်အခါ၎င်းတို့သည်၎င်းတို့လုံနေသောအရာများကိုဘေးသို့ဖယ်ကာဖျားသခင်မိန်သောအရာတို့ကိုလှုပ်ဆောင်နိုင်ကြသည်ထို့အတွက်အကြောင်းဖျားသခင်အတွက်အစေခံဟူသောဂုံပုတ်ဤအခြားသောအတိတ်ပင်အလွှာမှာ၎င်းတို့သည်ကဘာမြေကြီးပေါ်၌သူဤအလုံးနှင့်ပူပေါင်းလှုပ်ဆောင်ခဲ့ပြီး၎င်းတို့သည်ဖျားသခင်ဤတမန်တော်များမဟုတ်ခဲ့ကြတော့လေ၎င်းတို့သည်ကဘာမြေကြီးပေါ်တွင်ဖျားသခင်ဤနှုတ်ကပတ်တော်များကိုအတီးပြုတ်လှုပ်ဆောင်သူများနှင့်အကောင်းအထည်ဖော်လှုပ်ဆောင်သူများဖြစ်ခဲ့ကြသည်ဟု၍ဖြစ်သည်ထို့နောက်ဤအစေခံများသို့မဟုတ်ဖြောင့်မတ်သောလူများသည်ဖျားသခင်ဤစိတ်နှလုံးထဲတွင်အလွန်အလေးသာသောသူဖြစ်ကြောင်းသင်တို့မြင်ကြရသည်ကဘာမြေကြီးပေါ်တွင်ဖျားသခင်စတင်မိအလုပ်သည်သူနှင့်ပူးပေါင်းလှုပ်ဆောင်မည်လူများမရှိပါကဖြစ်နိုင်ခဲ့မည်မဟုတ်ပေထို့အပြင်ဖျားသခင်၏အစီကံများတာဝန်ယူလှုပ်ဆောင်ခဲ့သောအခန်းကဏ္ဍကိုဖျားသခင်၏တမန်တော်များဖြင့်အစားထိုး၍မရနိုင်ပေ။ဤအစီကံများအပေါ်ဖျားသခင်မိန့်တော်မူခဲ့သောအလုပ်တစ်ခုချင်းစီသည်သူအတွက်အလွန်အရေးကြီးသဖြင့်သူသည်၎င်းတို့ကိုလက်လွတ်၍မရနိုင်ခဲ့ပေ။ ဤအစေခံများသည်ဖျားသခင်နှင့်ပူးပေါင်းလှုပ်ဆောင်ခြင်းမရှိခဲ့ပါကလူသားမျိုးနွယ်အကြားရှိသူဤအလုတ်သည်လုံးဝအုတ်သုံးရက်သွားခဲ့မည်ဖြစ်၍ရလက်အနေဖြင့်ဖျားသခင်ဤစီမံခန့်ခွဲမှုအစီအစဉ်နှင့်ဖျားသခင်ဤမျှော်လင့်ချက်များသည်အချီးနှီးဖြစ်ကုန်မည်ဖြစ်သည်ဖျားသခင်သည်သူဂယုစိုက်သောသူများအပေါ်ကြွယ်ဝစွာသောဂယုနာစိတ်ရှိ၍သူရွမုံပြီးငင်းပယ်သောသူများအပေါ်အပြင်းအထန်ဒေါသထွက်သည်တမာကျန်းစာထဲမှဖြစ်စဉ်များတွင်သောတုံမြို့၌ဖျားသခင်၏အစီကံ၁၀ဦးရှိခဲ့သလောမရှိခဲ့ပါထိုမြို့သည်ဖျားသခင်၏ချမ်းသာပေးခြင်းနှင့်ထိုက်တန်ခဲ့သလိုမြို့ထဲမှတဦးတည်းသောသူဖြစ်သည့်လောကသာဖျားသခင်ဤတမန်တော်များကိုလက်ခံကြိုဆိုခဲ့သည်ဤအရာဤသွယ်ဝ၍ရည်ညွှန်းချက်မှာထိုမြို့ထဲ၌ဖျားသခင်ဤအစေခံတဦးသာရှိခဲ့ခြင်းကြောင့်ဖျားသခင်သည်လောကကိုကယ်တင်ရန်နှင့်သောတုံမြို့ကိုဖျက်ဆီးရန်မှတပါအချားရွေးချယ်စရာမရှိဟု၍ဖြစ်သည်အာဗြဟံနှင့်ဖျားသခင်အပြန်အလှန်ပြောဆိုသောထိုစကားများမှာယိုရှင်သည်ဟုထင်ရတော်လဲ၎င်းတို့သည်အလွန်လေးနက်သောအရာတစ်စုံတစ်ခုကိုတရုတ်ဖော်ထားခြင်းဖြစ်သည်ဖျားသခင်ဤလောက်ရက်များတွင်နိယာမများရှိပြီးဆုံးဖြတ်ချက်တစ်ခုမချမီသူသည်အချိန်ကြာမြင့်စွာလေ့လာ၍ချင်းချင်းဤအချိန်မတန်မီသူသည်ဆုံးဖြတ်ချက်များကိုချမှတ်ခြင်းနှင့်ကောက်ချက်ချခြင်းတစုံတရာကိုလုံးဝပြုမြည်မဟုတ်ပေ။ဖျားသခင်သည်သောတုံမြို့ထဲ၌ဖြောင့်မတ်သောသူအယောက်40 30သို့မဟုတ်20မရှိကြောင်းကိုတီးနှင့်နေခဲ့သောကြောင့်ထိုမြို့ကိုဖျက်ဆီးရန်ဖြစ်သောဖျားသခင်ဤဆုံးဖြတ်ချက်မှာအနှဲငယ်မြပဲအတိမ်အဆောင်မရှိကြောင်းကိုအာဗြဟံနှင့်ဖျားသခင်အပြန်အလှန်ပြောဆိုသောစကားများကငါတို့ကိုဖော်ပြလျက်ရှိသည်ဆယ်ဦးမြပဲမရှိခဲ့ပေထိုမျိုး၌ဖြောင့်မတ်သည့်တဦးတည်းသောသူမှာလောတဖြစ်သည်သောကြောင့်၌ဖြစ်ခဲ့သမျှအရာခတ်သိမ်းနှင့်၎င်း၏အခြေအနေများကိုဖျားသခင်လေ့လာစောင့်ကြည့်ခဲ့ပြီး၎င်းတို့ကိုဖျားသခင်သည်မိမိ၏လက်ဖမိုးကဲ့သို့ကောင်းစွာတည်ကျွမ်းခဲ့ပေသည်ထို့ကြောင့်သူ၏ဆုံးဖြတ်ချက်မှာမှားယွင်းခဲ့ခြင်းမရှိနိုင်ရာမတူသည်မှာဖျားသခင်၏အနန္တတကူနှင့်နှိုင်းဆပါကလူသည်အလွန်ထုံထိုင်းသည်မိုက်မဲပြီးပညာမဲ့ကယေရှုကိုမမြင်တတ်ကြပေ။ဤအရာကိုအာဗြဟံနှင့်ဖျားသခင်အပြန်အလှန်ပြောသောစကားများထဲတွင်ငါတို့မြင်ရသည်။ဖျားသခင်သည်သူ၏စိတ်သဘောထားကိုအစအဦးမှစတင်ကယနေ့တိုင်အောင်ဖော်ပြလျက်ရှိသည်။ဤနေရာတွင်လည်းထိုနည်း၎င်းငါတို့မြင်သင့်သောဖျားသခင်ဤစိတ်သဘောထားရှိပေသည်ကနန်းများမှာယိုရှင်ပြီးမြည်သည့်အရာကိုမျှတယုတ်ပြခြင်းမရှိပါသို့တော်လည်းဤနေရာတွင်အလွန်အရေးကြီးသောဖျားသခင်ဤစိတ်သဘောထားဖော်ထုတ်ပြသမှုတစ်ခုရှိသည်ဖျားသခင်သည်ဖြောင့်မတ်သောသူအယောက်90ကျောက်မြို့ကိုဖျက်ဆီးလိုက်မည်မဟုတ်ခဲ့ပေဤသည်မှာဖျားသခင်ဤတနာချင်းကယုနာကြောင့်ဖြစ်သလော၎င်းမှာသူဤချစ်ချင်းမြတ်တာနှင့်တီးခန့်ခြင်းကြောင့်ဖြစ်သလောသင်တို့သည်ဖျားသခင်စိတ်သဘောထားဤရှုထောင့်ကိုမြင်မှုသလောဖြောင့်မတ်သောသူ၁၀ဦးရှိခဲ့လျင်ပေဖျားသခင်သည်ထိုဖြောင့်မတ်သောလူ၁၀ဦးကြောင့်မြို့ကိုဖျက်ဆီးခဲ့လိမ့်မည်မဟုတ်ပေဤသည်မှာသူမဟုတ်၎င်းသည်ဖျားသခင်ဤတီးခန့်ခြင်းနှင့်ချစ်ချင်းမြတ်တာမဟုတ်လောထိုဖြောင့်မတ်သောလူများအပေါ်ဖျားသခင်ဤတနာခြင်းကယူနာ ီးခံခြင်းနှင့်စိုးရိမ်ခြင်းကြောင့်ထိုမျိုးကိုသူဖျက်ဆီးခဲ့လိမ့်မည်မဟုတ်ပေ။ဤဒီမှာဖျားသခင်ဤတီးခံခြင်းပဲဖြစ်သည်။ထို့အပြင်နောက်ဆုံးတွင်မြေသည့်ရလက်ကိုငါတို့မြင်ရသနည်းအာဗြဟံကတဆေကိုတွေ့ကောင်းတွေ့တော်မူလိမ့်မည်ဟုဆိုသောအခါဖျားသခင်ကငါမဖျက်ဆီးပဲနေမည်ဟုဆိုခဲ့သည်။ထို့သောဆိုပြီးနောက်အာဗြဟံသည်ဆက်၍မပြောတော့ပေ။အဘယ်ကြောင့်ဆိုသောတောတုံ၌သူရည်ညွှန်းသည့်ဖြောင့်မတ်တော်သူဆယ်ဦးမရှိခဲ့ခြင်းကြောင့်ဖြစ်ပြီးသူ၌ဆက်၍ပြောစရာမရှိတော့ပေ။ထို့အပြင်ထို့အချိန်ကဖျားသခင်သည်တောတုံကိုဖျက်ဆီးရန်ဆုံးဖြတ်ခဲ့ကြောင်းကိုသူနားလည်ခဲ့ပေသည်။ဤအရာတွင်ဖျားသခင်ဤမြည်သည့်စိတ်သဘောထားကိုသင်တို့မြင်ကြရသနည်းဖျားသခင်သည်မြည်ခဲ့သို့ဆုံးဖြတ်ချက်မျိုးကိုချမှတ်ခဲ့သနည်းတနည်းအားဖြင့်ဆိုသောအကယ်၍ဤမျိုး၌ဖြောင့်မတ်တော်သူဆယ်ဦးမရှိခဲ့ပါကဖျားသခင်သည်၎င်းကိုတည်ရှိစေရန်အခွင့်ပေးမည်မဟုတ်ဘဲဖျက်ဆီးပစ်မည်မှာဧကံအမှန်ပင်ဖြစ်သည်ဤဒီမှာဖျားသခင်ဤအမျက်ပင်မဟုတ်သလောဤအမျက်သည်ဖျားသခင်ဤစိတ်တဘောဓာကိုကိုစားပြုသလောဤစိတ်တဘောဓာသည်ဖျားသခင်ဤတန်ရှင်းသောတဘောတဘာဝကိုထုတ်ဖော်ပြသခြင်းဖြစ်သလော၎င်းမှာလူတို့ပြင်းမာ၍မရသောဖျားသခင်ဤဖြောင့်မတ်သောတဘောတဘာဝကိုထုတ်ဖော်ပြသခြင်းဖြစ်သလောတောတုံ၌ဖြောင့်မတ်တော်သူဆယ်ဦးပင်မရှိကြောင်းအတီးပြုတ်ခဲ့ပြီးသည့်နောက်တွင်ဖျားသခင်သည်ထိုမြို့ကိုဖျက်ဆီးရန်မှာတေချာခဲ့ပြီးထိုမြို့တည်းရှိလူတို့သည်ဖျားသခင်ကိုစန့်ကျင်ခဲ့ကြက၎င်းတို့သည်အလွန်ညစ်ညူပြီးဖောက်ပြန်ခဲ့ကြခြင်းကြောင့်၎င်းတို့ကိုပြင်းထန်စွာအပြစ်ပေးခဲ့ခြင်းဖြစ်သည်ငါတို့သည်ဤကျမ်းပိုက်များကိုဤနည်းဖြင့်အဘယ်ကြောင့်စီစစ်ခဲ့ကြသနည်းအဘယ်ကြောင့်ဆိုသောရိုးရှင်းလှသည့်အနှဲငယ်သောဤစာကြောင်းများသည်ဖျားသခင်ဤကြွယ်ဝသောတနာချင်းဂယုနာနှင့်ပြင်းထန်သောအမျက်ပါဝင်သည့်စိတ်တဘောဓာကိုအပြည့်အဝဖော်ပြခြင်းကြောင့်ဖြစ်သည်ဖြောင့်မတ်သူတို့ကိုတံမိုးထား၍၎င်းတို့ကိုတနာခြင်းဂယုနာတီးခန့်ခြင်းနှင့်စောင့်မခြင်းရှိသည်နှင့်တပြိုင်နက်တည်းဖျားသခင်ဤစိတ်နှလုံးထဲ၌တောတုံမျိုးရှိဖောက်ပြန်ပျက်စီးကြတော်သူအာလုံးအပေါ်အလွန်ဆက်ဆုပ်ယွန်ရှာမှုတစ်ခုရှိခဲ့သည်ဤသည်မှာသို့မဟုတ်၎င်းမှာကြွယ်ဝသောတနာခြင်းဂယုနာနှင့်ပြင်းထန်သောအမျက်ပင်ဖြစ်ခဲ့သည်မဟုတ်လောဖျားသခင်သည်ထိုမျိုးကိုမြည်သည့်နီလန်းဖြင့်ဖျက်ဆီးခဲ့သည်နီမီးဖြင့်ဖြစ်သည်ထို့အပြင်သူသည်မီးကိုအသုံးပြု၍အဘယ်ကြောင့်ဖျက်ဆီးခဲ့သည်နီမီးလောင်ကျွမ်းသောတစုံတရာကိုသင်မြင်သည့်အခါသို့မဟုတ်တစုံတစ်ခုကိုသင်မီးရှို့မည့်အချိန်တွင်၎င်းအပေါ်သင်ဤခံစားချက်များမှာအပေနီ၎င်းကိုသင်အပေကြောင့်မီးရှို့လိုသနီ၎င်းကိုသင်ဆက်၍အလိုမရှိဟု၍၎င်း၎င်းကိုသင်ဆက်၍မမြင်လိုတော့ပေဟု၍ခံစားရသလော၎င်းကိုသင်စွန့်ပစ်လိုသလောဖျားသခင်သည်မီးကိုအသုံးပြုရခြင်းအကြောင်းမှာစွန့်ပစ်ခြင်းနှင့်မုန်းတီးခြင်းကိုဆိုလိုခြင်းဖြစ်ပြီးသူသည်သောတုံမြို့ကိုဆက်၍မမြင်လိုတော့ခြင်းကြောင့်ဖြစ်သည်ဤသည်မှာဖျားသခင်သည်သောတုံမြို့ကိုမီးဖြင့်လုံးလုံးလျားလျားဖျက်ဆီးခဲ့သောစိတ်ခံစားချက်ဖြစ်သည်မီးကိုအသုံးပြုခြင်းမှာဖျားသခင်သည်မြည်မြအမျက်ထွက်ခဲ့ကြောင်းကိုပုံဆောင်ခြင်းဖြစ်သည်ဖျားသခင်၏တနာခြင်းဂယုနာနှင့်တီးခံခြင်းသည်အမှန်တကယ်ပင်တည်ရှိတော်လဲဖျားသခင်သည်သူ၏အမျက်ကိုလွတ်သည့်အခါ ဖယားသခင်ဤတန်ရှင်းခြင်းနှင့်ဖြောင့်မတ်ခြင်းတို့သည်ပြစ်မှားခြင်းကိုသီးခံမည်မဟုတ်သောဖယားသခင်ဤသဘောထားကိုလည်းလူတို့ကိုပြခြင်းပင်ဖြစ်သည်လူသည်ဖယားသခင်ဤပြည့်ညတ်များကိုနာခံနိုင်စွမ်းပြုဝပြီးဖယားသခင်ဤသတ်မှတ်ချက်များနှင့်အညီပြုမူလှူဆောင်သည့်အခါလူအပေါ်ဖယားသခင်ဤတနာခြင်းကယူနာမှာကျွဲဝပေသည်လူသည်ပျက်စီးခြင်းအမုန်းတရားနှင့်ကိုရော့ကိုရန်လိုမှုတို့ဖြင့်ပြည့်နှက်သည့်အခါဖယားသခင်သည်အကြီးအကျယ်အမျက်ထွက်လေ၏ထို့အခါသူသည်မည်သည့်အတိုင်းတာအထိအကြီးအကျယ်အမျက်ထွက်သည်ဖယားသခင်သည်လူတို့၏အတိုက်ခံပြုခြင်းနှင့်မကောင်းမှုဒုစရိုက်များကိုမမြင်ရတော့သည့်တိုင်အောင်၎င်းတို့သည်သူ၏မြင်ကွင်းမှမရှိတော့သည့်တိုင်အောင်သူ၏အမျက်သည်ဆက်၍တည်လိမ့်မည်ထိုအခါမှသာဖယားသခင်၏အမျက်သည်ကွယ်ပြောင်းလိမ့်မည်တနည်းဆိုပါကမြည်သည့်လူဖြစ်ပါစေအကယ်၍၎င်းတို့၏စိတ်နှလုံးသည်ဖယားသခင်နှင့်ဝေးကွာလာပြီးဖယားသခင်ထံမှကြောခိုင်းသွား၍မြည်သည့်အခါမြပြန်လာခြင်းမရှိပါက၎င်းတို့၏ဓမ္မဒိဋ္ဌံကျသောလိုအင်းများနှင့်ဆက်လျင်းပါကမြည်တို့ပင်ဖြစ်စေအလုံးစုံသောပုံပန်းရှိသည်ဖြစ်စေဖယားသခင်ကိုကိုးကွယ်ရန်နှင့်၎င်းတို့၏ကိုယ်ခန္ဓာသို့မဟုတ်အတွေးအားဖြင့်နာခံလိုက်နာရန်ဆန္ဒရှိသည်ဖြစ်စေ၎င်းတို့၏စိတ်နှလုံးများသည်ဖယားသခင်ထံမှအဝေးသို့လှည့်သွားပါကဖယားသခင်၏အမျက်သည်မရက်မနာထုတ်လွှတ်မည်ဖြစ်သည်လူကိုလုံလောက်သောအခွင့်အရေးများပေးပြီးနောက်ဖယားသခင်သည်သူ၏အမျက်ဒေါသကိုအလွန်အမင်းထုတ်လွှတ်သည့်အခါထုတ်လွှတ်ပြီးနောက်ပြန်ရုပ်သိမ်းခြင်းရှိလိမ့်မည်မဟုတ်ပဲသူသည်ရင်းလူအပေါ်နောက်ထပ်တနာခြင်းကယူနာနှင့်သီးခံခြင်းမြည်သည့်အခါတွင်မျှရှိတော့မည်မဟုတ်ပေဤသည်မှာပြစ်မှားခြင်းကိုသီးခံမည်မဟုတ်သောဖယားသခင်ဤစိတ်သဘောထား၏ရှုထောင့်တစ်ခုဖြစ်သည်ဤနေရာတွင်ဖယားသခင်သည်မြို့တစ်မြို့ကိုဖျက်ဆီးမည်မှာလူတို့အတွက်ဖြစ်ရိုးဖြစ်စဉ်ဟုထင်ရသည်အဘယ်ကြောင့်ဆိုသောဖယားသခင်၏အမြင်တွင်အပြစ်တရားနှင့်ပြည့်နှက်သောမြို့တစ်မြို့သည်တည်ရှိပြီးဆက်လက်ကြံ့ကျွေးနိုင်ခြင်းမရှိသည့်အတွက်ကြောင့်၎င်းသည်ဖယားသခင်၏ဖျက်ဆီးခြင်းကိုခံသင့်သည်မှာကြိုးကြောင်းစီလျော်သောကြောင့်ဖြစ်သည်သို့တော်လဲသောတုံမျိုးကိုသူဤဖြက်စည်းခြင်းမတိုင်မီနှင့်နောက်ပိုင်းတွင်ဖြစ်ခဲ့သောထိုအထဲမှဖယားသခင်ဤစိတ်တော်ဒါအလုံးစုံကိုငါတို့မြင်ရပါသည်သူသည်ကျင်နာခြင်းလှပခြင်းနှင့်ကောင်းခြင်းတို့နှင့်ပြည့်သောအရာများအပေါ်သီးခံ၍တနာခြင်းကယူနာတတ်ပေသည်ဆိုးရုပ်ပြီးအပြစ်နှင့်ပြေကကောက်ချစ်သောအရာများအပေါ်သူသည်အကြီးအကျယ်အမျက်ထွက်သဖြင့်သူ၏အမျက်မှာမရက်ဆဲနိုင်လောက်အောင်ပင်ဖြစ်သည်ဤသည်မှာဖယားသခင်၏စိတ်တဘောထား၏အဓိကကြပြီးအရေးပါဆုံးသောရှုထောင့်နှစ်ခုဖြစ်သည့်ကြွယ်ဝသောတနာခြင်းကယူနာနှင့်ပြင်းထန်သောအမျက်ဖြစ်သည်သာမကဖယားသခင်သည်၎င်းတို့ကိုအစမှအဆုံးထုတ်ဖော်ပြသခဲ့ပြီးဖြစ်သည်သင်တို့အများစုသည်ဖယားသခင်ဤတစုံတရာသောတနာခြင်းကယူနာကိုခံစားခဲ့ဘူးကြတော့လေသင်တို့ထဲမှာအရေးအတွက်အလွန်နေသောသူတို့သည်ဖယားသခင်ဤအမျက်ကိုတတိပြုမိခဲ့ကြသည်ဖယားသခင်ဤတနာခြင်းကယူနာနှင့်ချစ်ခင်ကျင်နာခြင်းကိုလူအယောက်တိုင်းထဲ၌မြင်နိုင်ပေသည်တနည်းအားဖြင့်ဆိုသောဖယားသခင်သည်လူအယောက်တိုင်းအပေါ်တနာခြင်းကယူနာကျွယ်ဝမူ၏သို့တော်လည်းဖယားသခင်သည်သင်တို့ထဲမှ လူပုတ်ကိုတစုံတဦးသို့မဟုတ်မြေသည့်အုပ်စုကိုမျှအကြီးအကျယ်အမျက်ထွက်ခဲ့ခြင်းမှာအလွန်ကြုံထောက်ကြုံခဲ့ဖြစ်သည်သို့မဟုတ်မြေသည့်အခါတွင်မျှမရှိဟု၍ဆိုနိုင်ပါသည်စိတ်ကိုလျှော့လော့လူအယောက်တိုင်းသည်ဖျားသခင်၏အမျက်ကိုအနှင်းနှင့်အမျက်မြင်ကြရပြီးခံစားကြရမည်ဖြစ်တော်လဲယခုအချိန်မတန်သေးပါထို့အပြင်ဤသည်မှာအဘယ်ကြောင့်နည်းအဘယ်ကြောင့်ဆိုသောဖျားသခင်သည်တစုံတဦးအပေါ်အဆက်မပြတ်အမျက်ထွက်သည့်အခါတနည်းအားဖြင့်သူသည်၎င်းတို့အပေါ်သူ၏ပြင်းထန်သောအမျက်ကိုထုတ်လွှတ်သည့်အခါသူသည်ဤလူကိုအလွန်မုန်းတီးပြီးငင်းပယ်ခဲ့သည်မှာအချိန်ကြာမြင့်ခဲ့ပြီဖြစ်ကြောင်းသူသည်၎င်းတို့၏ဖြစ်တည်ခြင်းကိုယုံမုန်းကြောင်းနှင့်၎င်းတို့၏ဖြစ်တည်ခြင်းကိုသီးမခံနိုင်ကြောင်းဆိုလိုခြင်းဖြစ်သည်၎င်းတို့အပေါ်သူ၏အမျက်သင်ရောက်သည့်အခါ၎င်းတို့သည်ကွယ်ပြောက်သွားကြလိမ့်မည်ယနေ့တွင်ဖျားသခင်၏အမှုတော်သည်ထိုအစင်းတို့ရောက်ရှိသေးခြင်းမရှိသေးပေ။ဖျားသခင်သည်အပြင်းအထန်အမျက်ထွက်သည့်အခါသင်တို့ထဲမှမြည်သူမျှခံရနိုင်ကြလိမ့်မည်မဟုတ်။ဤအချိန်တွင်ဖျားသခင်သည်သင်တို့အားလုံးအပေါ်တနာခြင်းကယုဏကြွယ်ဝခြင်းသာဖြစ်ကြောင်းနှင့်သင်တို့သည်သူဤပြင်းထန်သောအမျက်ကိုမမြင်ကြသေးကြောင်းကိုထိုအခါသင်တို့မြင်ကြရမည်။အကယ်၍ယုံကြည်လက်ခံခြင်းမရှိသေးသောသူများရှိပါကသင်တို့အပေါ်သို့ဖျားသခင်၏အမျက်သင်ရောက်မည်အကြောင်းသင်တို့တောင်းခံနိုင်ပေသည်ထို့အခါမှသာသင်တို့သည်လူအပေါ်ဖျားသခင်၏အမျက်နှင့်သူ၏ပြစ်မှား၍မရသောစိတ်တဘောထားအမှန်တကယ်တည်ရှိခြင်းရှိမရှိကိုသင်တို့ခံစားကောင်းခံစားရမည်။သင်တို့သတိရှိသလို။နောက်ဆုံးသောကာလ၏လူများသည်ဖျားသခင်၏အမျက်ကိုသူ၏နှုတ်ကပတ်တော်ထဲတွင်သာမြင်ရပြီးဖျားသခင်၏အမျက်ကိုအကယ်စင်စစ်ခံစားရခြင်းမရှိပေ။ဤကျမ်းပိုက်များထဲတွင်မြင်ရသည့်ရှူထောင်နှစ်ဖက်ဖြစ်သောဖျားသခင်ဤစိတ်တဘောဓာသည်မိတ္တဟာယဖွဲ့ရန်ထိုက်တန်သလောဤအဖြစ်အပျက်ကိုကြားပြီးနောက်သင်တို့၌ဖျားသခင်အကြောင်းအသစ်ပြုပြင်သောအသည့်တစ်ခုရှိကြသလောမြည်သည့်အသည့်အမျိုးအစားနီးဖန်ဆင်းသည့်အချိန်မှစ၍ယနေ့တိုင်အောင်မြည်သည့်အုပ်စုမြယခုနောက်ဆုံးသောအုပ်စုကဲ့သို့ဖျားသခင်ဤကျေးဇူးတော်သို့မဟုတ်တနာချင်းကယူနာနှင့်ချစ်ခင်ကျင်နာချင်းကိုများစွာခံစားခဲ့ရခြင်းမရှိဟုဆိုနိုင်ပါသည်။နောက်ဆုံးသောအဆင့်တွင်ဖျားသခင်သည်တရားစီရင်ခြင်းနှင့်ပြစ်တင်ဆုံးမခြင်းအမှုကိုလှုပ်ဆောင်ပြီးစီး၍သူ၏အမှုကိုဖုံးအာနုဘော်နှင့်အမျက်ဖြင့်လှုပ်ဆောင်ပြီးစီးခဲ့တော်လဲ။ဖျားသခင်သည်သူ၏အမှုပြီးမြောက်စေရန်နောက်ကပတ်တော်များကိုသာအများအားဖြင့်အသုံးပြုခြင်းဖြစ်သည်သူသည်နောက်ကပတ်တော်များကိုအသုံးပြု၍သွန်သင်ခြင်းနှင့်ရည်လောင်းခြင်းထောက်ပံ့ခြင်းနှင့်ကြွေးမွေးခြင်းတို့ကိုပြုသည်တစ်ချိန်တည်းတွင်ဖျားသခင်၏အမျက်သည်အမဲတစေကွယ်ဝှက်ချပြီးဖျားသခင်၏အမျက်ပြင်းသောစိတ်တဘောဓာကိုသူ၏နောက်ကပတ်တော်များထဲတွင်တွဲကြုံရသည်မှလွဲ၍အနှဲငယ်သောလူများသည်သူ၏အမျက်ကိုကိုယ်တိုင်ခံစားခဲ့ရခြင်းဖြစ်သည်တနည်းအားဖြင့်ဆိုသောတရားစီရင်ခြင်းနှင့်ပြစ်တင်ဆုံးမခြင်းအမှုကိုဖျားသခင်ပြုနေစဉ်ကာလအတွင်းဖျားသခင်၏နှုတ်ကပတ်တော်များထဲတွင်ထုတ်ဖော်ထားသောအမျက်သည်လူတို့အားဖျားသခင်၏ဖုံးအာနုဘော်နှင့်ပြစ်မှားမှုတိမခန့်ခြင်းတို့ကိုခံစားစေတော်လဲဤအမျက်သည်သူဤနှုတ်ကပတ်တော်များထက်ကြော်လွန်ခြင်းမရှိပေအခြားနည်းဖြင့်ဆိုသော ဖျားသခင်သည်နှုတ်ကပတ်တော်များကိုအသုံးပြု၍လူကိုပြစ်တင်ခြင်းဖော်ထုတ်ခြင်းတရားစီရင်ခြင်းပြစ်တင်ဆုံးမခြင်းနှင့်လူကိုပြစ်တင်ဝေဖန်ခြင်းပင်ပြုတော်လဲဖျားသခင်သည်လူအပေါ်အပြင်းအထန်အမျက်ထွက်ခြင်းမရှိသေးသည့်အပြင်သူ၏နှုတ်ကပတ်တော်များမှအပလူအပေါ်သူ၏အမျက်ကိုလှုပ်ယုံမြပင်မရှိသေးခြင်းထို့ကြောင့်ဤခေတ်ကာလ၌လူခံစားရသောဖျားသခင်၏တနာခြင်းကရုဏာနှင့်ချစ်ခင်ကျင်နာခြင်းသည်ဖျားသခင်၏စစ်မှန်သောစိတ်တော်ကြားကိုထုတ်ဖော်ပြသခြင်းဖြစ်ပြီးလူခံစားရသောဖျားသခင်၏အမျက်တော်သည်သူ၏မိမ့်မွက်ချက်များ၏သဘောလက္ခဏာနှင့်အထီးအတွေ့တည်ရောက်မှုမျှသာဖြစ်သည်ဤတည်ရောက်မှုကိုလူများစွာတို့ကစစ်မှန်သောတွေ့ကြုံခံစားမှုနှင့်ဖျားသခင်၏အမျက်အကြောင်းစစ်မှန်စွာသိခြင်းအဖြစ်တလွဲယူတတ်ကြသည်အကျိုးဆက်အနေဖြင့်လူအများစုတို့က၎င်းတို့သည်ဖျားသခင်၏တုတ်ကပတ်တော်များထဲတွင်ဖျားသခင်၏တနာခြင်းကရုဏာနှင့်ချစ်ခင်ကျင်နာခြင်းကိုမြင်ခဲ့ဘူးကြောင့်လူ၏ပြစ်မှားခြင်းအပေါ်ဖျားသခင်၏သီးမခန့်ခြင်းကိုလည်းရှုမြင်ခဲ့ဘူးကြောင့်ယုံကြည်ကြပြီး၎င်းတို့ထဲမှအများစုသည်လူအပေါ်ဖျားသခင်၏တနာခြင်းကရုဏာနှင့်သီးခန့်ခြင်းကိုကျေးဇူးပင်တင်လာခဲ့ကြသည်သို့တော်လည်းလူ၏အပြုအမူညီမျှမကောင်းပါစေသူ၏စိတ်သဘောထားညီမျှဖောက်ပြန်ပျက်စီးပါစေဖျားသခင်သည်အစဉ်သီးခံမူခဲ့သည်သီးခံမူရာ၌သူ၏ရီမှန်းချက်မှာသူပြောခဲ့သောနှုတ်ကပတ်တော်များသူစိုက်ထုတ်ခဲ့သောလုံးလများနှင့်သူပေးခဲ့သောအဖို့အခများသည်သူရလိုသောသူများထဲ၌တည်ရောက်မှုတစ်ခုရှိစေရန်စောင့်ဆိုင်ခြင်းဖြစ်သည်ဤကဲ့သို့သောရလတ်တစ်ခုကိုစောင့်ဆိုင်ခြင်းမှာအချိန်ကြာမြင့်ပြီးလူအတွက်မတူညီသောပတ်ဝန်းကျင်များကိုဖန်ဆင်းပေးရန်လိုအပ်သည်လူတို့သည်၎င်းတို့မွေးမွေးချင်းအရွယ်ရောက်လူကြီးများမဖြစ်ကြသည့်ဤအတိုင်းပင်ဖြစ်သည်အရွယ်ရောက်ရန်18သို့မဟုတ်19နှစ်ကြာပြီးလူအချို့တို့သည်အမှန်တကယ်အရွယ်ရောက်သောလူကြီးတဦးအဖြစ်၎င်းတို့မရင်ကျက်မီအနှစ်20သို့မဟုတ်30အချိန်ကိုပင်လိုအပ်ကြသည်ဖျားသခင်သည်ဤလုပ်ငန်းစဉ်ပြီးစီးရန်ရင်းကဲ့သို့သောအချိန်တစ်ချိန်ရောက်လာရန်နှင့်ဤရလက်ရောက်ရှိလာရန်စောင့်ဆိုင်သည်ထို့အပြင်ဖျားသခင်သည်သူစောင့်ဆိုင်သည့်အချိန်တစ်လျှောက်တွင်တနာခြင်းကရုဏာကျွယ်ဝပေသည်ဖျားသခင်အလုတ်လုံနေစဉ်ကာလအတော်အတွင်းအရေးအတွက်နဲလွန်သောလူများသည်ဒဏ်ခတ်ခြင်းကိုခံရပြီးအချို့တို့သည်ဖျားသခင်ကို၎င်းတို့အလွန်တရာဆန့်ကျင်ကြခြင်းကြောင့်ပြစ်ဒဏ်ခတ်ခံရကြသည်ရင်းဥပမာများသည်လူ၏ပြစ်မှားခြင်းကိုသီးမခံသောဖျားသခင်၏စိတ်သဘောထား၏ပို၍ပင်ကြီးမားသောတတ်သည်ဖြစ်ပြီးရွေးချယ်ထားသောသူများအပေါ်ဖျားသခင်ဤတိခံမှုခြင်းနှင့်ခန္ဓာရည်သည်အမှန်ပင်တည်ရှိကြောင်းကိုအပြည့်အဝအတည်ပြုခြင်းဖြစ်သည်ဤဖြစ်ရောဖြစ်စဉ်ဥပမာများတွင်ဤလူများထဲ၌ဖျားသခင်ဤစိတ်သဘောထားတစိတ်တဒေတာကိုထုတ်ဖော်ပြသခြင်းမှာဖျားသခင်ဤရေဘူးရစီမံခန့်ခွဲမှုအစီအစဉ်ကိုထိခိုက်စေခြင်းမရှိသည်မှာအမှန်ပင်ဖြစ်သည်အမှန်အားဖြင့်ဤနောက်ဆုံးသောအဆင့်ဖြစ်သည့်ဖျားသခင်၏အမှုတော်တွင်ဖျားသခင်သည်သူစောင့်ဆိုင်နေခဲ့သောကာလတစ်လျှောက်လုံးသီးခံမူခဲ့ပြီးသူနောက်လိုက်တော်သူများအားကဲ့တင်ခြင်းကိုသူ၏သီးခံနိုင်ရည်နှင့်သူ၏အသက်ဖြင့်သူအလဲအလှယ်ပြုခဲ့ခြင်းဖြစ်သည်ဤအရာကိုသင်တို့မြင်သလောဖျားသခင်သည်သူ၏အစီအစဉ်ကိုအကြောင်းရင်းမရှိဘဲ ကမောက်ကမဖြစ်စေမည်မဟုတ်ပေ။သူသည်သူ၏အမျက်ကိုထုတ်လွှတ်နိုင်ပြီးသူသည်တနာချင်းကယုဏဖြစ်လဲပြည့်စုံနိုင်ပေသည်။ဤသည်မှာဖျားသခင်ဤစိတ်သဘောထား၏အဓိကအပိုင်းနှစ်ပိုင်းကိုထုတ်ဖော်ပြသခြင်းပဲဖြစ်သည်။ဤအရာသို့မဟုတ်၎င်းမှာအလွန်မရှင်းလင်းသလိုအခြားနည်းဖြင့်ဆိုသောဖျားသခင်နှင့်ပတ်သက်လာပါကအမှန်အမှားတရားမျှတခြင်းနှင့်မတရားခြင်းအကောင်းနှင့်အဆိုးစသဖြင့်အလုံးကိုလူတို့အားရှင်းရှင်းလင်းလင်းပြခဲ့ပြီးဖြစ်သည်မြည်သည့်အမှုကိုသူပြုမည်မြည်သည့်အရာကိုသူကြိုက်သည်မုန်းသည်စသဖြင့်ဤအရာအလုံးသည်သူဤစိတ်သဘောထားထဲတွင်ထိုက်ရိုက်ထင်ဟပ်နိုင်ပါသည်ဤအရာများကိုဖျားသခင်ဤအမှုတော်ထဲတွင်လည်းတိသာထင်ရှားစွာနှင့်ရှင်းလင်းစွာမြင်တွေ့နိုင်ပြီး၎င်းတို့မှာမရေရာခြင်းသို့မဟုတ်ရေပူးရဖြစ်ခြင်းမရှိသည့်အပြင်၎င်းတို့သည်ဖျားသခင်ဤစိတ်သဘောထားနှင့်သူဤအရာအလုံးနှင့်ဖြစ်ခြင်းကိုလူအပေါင်းတို့အားတိတိကျကျမှန်မှန်ကန်ကန်နှင့်လက်တွေ့ကျကျရှုမြင်စေပါသည်ဤသည်မှာစစ်မှန်သောဖျားသခင်ကိုယ်တော်တိုင်ပင်ဖြစ်သည်ဖျားသခင်ဤစိတ်သဘောထားကိုလူတို့အားမမြင်စေရန်မြည်သည့်အခါကားမြတ်ဖုံးကွယ်ခဲ့ခြင်းမရှိလူတို့ဤစိတ်နှလုံးသည်ဖျားသခင်ထံမှလမ်းလွဲခဲ့လေပြီအကယ်၍ဤအရာများအကြောင်းကိုငါမိတ္တဟာယဖွဲ့ခြင်းမရှိခဲ့ပါကသင်တို့တဦးတယောက်မြတမာကျန်းစာပါဖြစ်ရများတဲ့မှဖျားသခင်ဤစစ်မှန်သောစိတ်သဘောထားကိုရှုမြင်နိုင်ကြလိမ့်မည်မဟုတ်ပေဤသည်မှာအဖြစ်မှန်ပင်ဖြစ်သည်၎င်းမှာအဘယ်ကြောင့်ဆိုသောတမာကျန်းစာလာဤဖြစ်ရများသည်ဖျားသခင်ပြုခဲ့သောအမှုအရာအချို့တို့ကိုမှတ်တမ်းတင်ခဲ့တော်လဲဖျားသခင်သည်နှုတ်ကပတ်တော်အနှဲငယ်ကိုမိန့်ခဲ့ခြင်းဖြစ်ပြီးသူဤစိတ်သဘောထားကိုတိုက်ရိုက်မိတ်ဆက်ပေးခြင်းသို့မဟုတ်လူအားသူဤအလိုကိုပွင့်လင်းစွာထုတ်ပြခြင်းမရှိခဲ့သောကြောင့်ဖြစ်သည်။နောက်မျိုးဆက်များသည်ဤမှတ်တမ်းများကိုပုံပြင်များထက်ပို၍သဘောမထားကြသဖြင့်ဖျားသခင်သည်လူမမြင်စေရန်သူကိုယ်သူပုန်းကွယ်သည်ဟုထင်ရသည်။လူမမြင်စေရန်ပုန်းကွယ်သည်မှာဖျားသခင်ဤပုဂ္ဂိုလ်မဟုတ်ပဲသူဤစိတ်သဘောထားနှင့်အလိုဖြစ်သည်။ယနေ့ငါနှင့်မိတ္တဟာယဖွဲ့ပြီးနောက်ဘုရားသခင်သည်လူမမြင်စေရန်လုံလုံလျားလျားပုန်းကွယ်နေသည်ဟုသင်တို့ဆက်၍ခံစားကြရသလိုဘုရားသခင်ဤစိတ်တော်ဒါကိုလူမမြင်စေရန်ဖုံးကွယ်ထားသည်ဟုသင်တို့ဆက်၍ယုံကြည်ကြသလိုဘုရားသခင်ဤစိတ်တော်ဒါသည်ဖန်ဆင်းသည့်အချိန်ကတည်းကသူဤအမှုနှင့်တထက်တည်းရှိနေခဲ့သည်၎င်းကိုလူမမြင်စေရန်မြည်သည့်အခါမျှဖုံးကွယ်ထားခြင်းမရှိဘဲလူသိရှင်ကြားအပြည့်အဝကြီးညာခဲ့ပြီးလူကိုရှင်းရှင်းလင်းလင်းပြောခဲ့ပြီးဖြစ်သည်သို့တော်လဲအချိန်ကုန်လွန်လာသည်နှင့်အမျှလူဤစိတ်နှလုံးသည်ဖျားသခင်ထံမှပို၍ဝေးကွာလာပြီးလူဤဖောက်ပြန်ပျက်စီးခြင်းသည်ပို၍နှဆိုင်လာသဖြင့်လူနှင့်ဖျားသခင်သည်ပို၍အလံဝေးလာခဲ့သည်လူသည်ဖျားသခင်ဤမျက်စီအောင်မှတဖြည်းဖြည်းချင်းဖြစ်တော်လဲဧကံပြောက်ွယ်ခဲ့လေသည်လူသည်ဖျားသခင်ကိုမြင်နိုင်စွမ်းမရှိဖြစ်လာကရင်းကဖျားသခင်ထံမှတဲ့တစုံတရာမျှမရသည့်အဖြစ်သို့ရောက်စီခဲ့သည်ထို့ကြောင့်သူသည်ဖျားသခင်ရှိမရှိမသိဘဲဖျားသခင်ဤတည်ရှိခြင်းကိုလုံလုံလျားလျားညှင်းပယ်သည့်တိုင်အောင်တစ်ဖက်ဆွန်းရောက်သည့်အထိဖြစ်လေသည်အကျိုးဆက်အနေဖြင့်လူသည် ဖျားသခင်ဤစိတ်တဘောနှင့်သူဤအရာအလုံးနှင့်ဖြစ်ခြင်းကိုနားမလဲခြင်းမှာဖျားသခင်သည်လူမမြင်စေရန်ပုန်းကွယ်နေခြင်းကြောင့်မဟုတ်ဘဲသူဤစိတ်နှလုံးမှာဖျားသခင်ကိုကြောခိုင်းသွားခဲ့ခြင်းကြောင့်ဖြစ်သည်လူသည်ဖျားသခင်ကိုယုံကြည်တော်လဲလူဤစိတ်နှလုံး၌ဖျားသခင်မရှိပေထို့အပြင်သူသည်ဖျားသခင်ကိုအဘယ်သို့ချစ်ရမည်ကိုမသိနားမလည်သည့်အပြင်ဖျားသခင်ကိုမချစ်လိုပေအဘယ်ကြောင့်ဆိုသောသူဤစိတ်နှလုံးသည်ဖျားသခင်ထံပါသို့ဆွဲခေါ်ခြင်းမရှိသည့်အပြင်သူသည်ဖျားသခင်ကိုအမြဲရှောင်တိန်ခြင်းကြောင့်ဖြစ်သည်ရလတ်အနေဖြင့်လူဤစိတ်နှလုံးသည်ဖျားသခင်ထံမှဝေးကွာလေ၏ထို့သို့ဆိုသောသူဤစိတ်နှလုံးသည်မြည်သည့်နေရာ၌ရှိသနည်းအကယ်စင်စစ်လူဤစိတ်နှလုံးမှာမြည်သည့်နေရာကိုမျှရောက်သွားခြင်းမရှိပါ၎င်းကိုဖျားသခင်အားပေးမည်အစားသို့မဟုတ်ဖျားသခင်မြင်စေရန်၎င်းကိုထုတ်ဖော်ရမည်အစားသူသည်၎င်းကိုသူကိုယ်တိုင်အတွက်တင်ထားခဲ့ခြင်းဖြစ်သည်အချို့တို့က"အိုဖျားသခင်ကျွန်ုပ်ဤစိတ်နှလုံးကိုကြည်တော်မူပါ။ကျွန်ုပ်တွေးသောအရာမှန်သမျှကိုကိုတော်သိပါ၏"ဟုမကြာခဏဆုတောင်းကာဆိုတတ်ကြပြီးအချို့တို့ကမူအကယ်၍၎င်းတို့ဤကျမ်းသစ္စာကို၎င်းတို့ချိုးဖောက်မိပါကအပြစ်ဒဏ်ခတ်ခြင်းကိုခံရကောင်းခံရရန်၎င်းတို့အပေါ်ဖျားသခင်ကြည်စီရန်ကျင်းဆိုခြင်းကိုပင်ပြုကြသည်လူသည်ဖျားသခင်ကိုသူဤစိတ်နှလုံးအတွင်သို့ကြည်ရန်အခွင့်ပေးတော်လဲဤအရာမှာသူသည်ဖျားသခင်ဤစီစဉ်ညွန်ကြားမှုများနှင့်အစီအစဉ်များကိုနာခံနိုင်စွမ်းရှိကြောင်းဆိုလိုခြင်းမဟုတ်သည့်အပြင်သူသည်သူဤကံကြမ္မာနှင့်တက်လမ်းများနှင့်သူဤဖြစ်တည်သည်များကိုဖျားသခင်ဤထိန်ချုံမှုအောင်၌ထားရှိခဲ့ပြီဟုဆိုလိုခြင်းလည်းမဟုတ်ပေထို့ကြောင့်ဖျားသခင်ထံတင်မြည်သည့်ကျမ်းသစ္စာများကိုပြုသည်ဖြစ်စေသို့မဟုတ်သူထံမြည်သည့်အရာကိုကြွေးကြော်သည်ဖြစ်စေဖျားသခင်အမြင်တွင်တင်ဤစိတ်နှလုံးသည်သူနှင့်ဤကက်လျက်ရှိသေးသည်အဘယ်ကြောင့်ဆိုသောတင်သည်သင်ဤစိတ်နှလုံးကိုဖျားသခင်အားကြည်ရန်သာခွင့်ပြုတော်လဲ၎င်းကိုထိန်ချုပ်ရန်အတွက်သူ့အားအခွင့်မပေးခြင်းကြောင့်ဖြစ်သည်တနည်းဆိုသောသင်သည်သင်ဤစိတ်နှလုံးကိုဖျားသခင်အားပေးအပ်ခြင်းလုံးဝမရှိသေးသည့်အပြင်ဖျားသခင်နားထောင်ရန်ကြားကောင်းသောစကားများကိုသာပြောလျက်နေသည်သင်ဤလှည့်စားတတ်သောရည်ရွယ်ချက်အမျိုးမျိုးတင်ဤတိတ်တိတ်ပုံအကြံများလျှို့ဝှက်ကြံစီခြင်းနှင့်အစီအစဉ်များနှင့်တကွဖျားသခင်မမြင်စီရန်တင်ပုံးကွယ်နေစဉ်တင်သည်တင်ဤတက်လမ်းများနှင့်တင်ဤလက်ထဲ၌စုပ်ကင်ထား၍၎င်းတို့အားဖျားသခင်နှုတ်ယူသွားမည်ကိုအလွန်အလွန်စိုးရိမ်လျက်ရှိသည်ထို့ကြောင့်ဖျားသခင်သည်သူ့အားလူဤရိုသားမှုကိုမြည်သည့်အခါမျှမမြင်ခြင်းဖြစ်သည်ဖျားသခင်သည်လူဤစိတ်နှလုံးဤအတိမ်အနက်ကိုအေကံအမှန်စောင့်ကြည့်ပြီးလူစဉ်းစားနေသောအရာများနှင့်သူဤစိတ်နှလုံးထဲ၌ပြုလိုသောအရာများကိုမြင်၍သူဤစိတ်နှလုံးအတွင်မြည်သည့်အရာများကိုဝတ်ထားကြောင်းကိုမြင်တော်လဲလူဤစိတ်နှလုံးကိုဖျားသခင်မပိုင်ဆိုင်ပေသူသည်၎င်းကိုဖျားသခင်ဤထိန်ချုံမှုသို့မပေးအပ်ရသေးခြင်းတနည်းအားဖြင့်ဆိုသောဖျားသခင်သည်စောင့်ကြည့်ရန်အခွင့်အရေးရှိတော်လဲသူ၌ထိန်ချုံရန်အခွင့်အရေးမရှိပါလူဤဓမ္မဒိဋ္ဌံကြသောအသိဉာဏ်နယ်တွင်လူသည်သူကိုယ်သူဖျားသခင်ဤတနာခြင်းဂရုဏာကိုခံလိုခြင်းသို့မဟုတ်ခံရရည်ရွယ်ခြင်းမရှိပေလူသည် ဖျားသခင်ထံမိမိကိုယ်ကိုကင်းကွာစေခဲ့သည်တမကမာယွင်သောသဘောထားကိုဖန်တီးရန်နှင့်ဖျားသခင်၏ယုံကြည်မှုကိုရရန်ဖြည့်ပြစ်သောစကားနှင့်မြောက်လုံးပင့်လုံးကိုအသုံးပြုကာမိမိတို့၏စိတ်နှလုံးများကိုပတ်စည်းထားရန်နီးလန်းများကိုစဉ်စားသောလူများပင်ရှိကြပြီး၎င်းတို့၏တရုပ်အမှန်ကိုဖျားသခင်မမြင်စေရန်ဖုံးကွယ်ထားလျက်ရှိကြသည်ဖျားသခင်မမြင်စေရန်အခွင့်မပေးရ၌၎င်းတို့၏ရည်မှန်းချက်မှာ၎င်းတို့သည်အမှန်အားဖြင့်မြည်ကဲသို့ဖြစ်ကြကြောင်းကိုဖျားသခင်တတိမူမိခြင်းမရှိစေရန်အခွင့်မပေးခြင်းပင်ဖြစ်သည်၎င်းတို့သည်၎င်းတို့၏စိတ်နှလုံးများကိုဖျားသခင်အားမပေးလိုကြဘဲ၎င်းတို့ကိုယ်တိုင်တင်ထားလိုကြသည်ဤအရာ၌ဟွက်ထားသောအတိတ်ပင်မှာလူပြုသောအရာနှင့်သူအလိုရှိသောအရာအလုံးမှာစီစဉ်တွက်ချက်ပြီးလူကိုယ်တိုင်ဆုံးဖြတ်ခဲ့ခြင်းပင်ဖြစ်သည်သူသည်ဖျားသခင်ပါဝင်ခြင်းသို့မဟုတ်ဈာဝင်ခြင်းကိုမလိုအပ်ပေဖျားသခင်ဤစီစဉ်ညွှန်ကြားမှုများနှင့်အစီအစဉ်များဆိုပါကပို၍ပင်မလိုအပ်ချေထို့ကြောင့်ဖျားသခင်ဤပြည့်ညတ်များသူဤတာဝန်ပေးစေခိုင်းချက်သို့မဟုတ်လူအပေါ်ဖျားသခင်သတ်မှတ်ထားသောသတ်မှတ်ချက်များနှင့်ပတ်သက်၍ဖြစ်စေလူဤဆုံးဖြတ်ချက်များသည်သူဤကိုယ်ပါရည်ရွယ်ချက်များနှင့်စိတ်ဝင်စားမှုများထိုစဉ်အချိန်ကသူဤကိုယ်ပိုင်အနေအထားနှင့်အခြေအနေများအပေါ်မူတည်ခြင်းဖြစ်သည်လူသည်သူရင်းနှီးကျွမ်းဝင်သောအသည့်နှင့်ထိုးထွင်းအမြင်များသူဤကိုယ်ပိုင်အသိဉာဏ်ကိုအမြဲတစေအသုံးပြု၍လူလိုက်လျှောက်တင်သောလမ်းကြောင်းကိုစီရင်ရွေးချယ်ပြီးဖျားသခင်ဤဝင်ရောက်ဆွတ်ဖက်ခြင်းသို့မဟုတ်ထိမ့်ချုပ်ခြင်းကိုအခွင့်မပေးပါဤဒီမှာဖျားသခင်မြင်သောလူဤစိတ်နှလုံးပင်ဖြစ်သည်